မြန်မာနိုင်ငံဟာလေယာစိုက်ပျိုးရေးကိုအဓိကအားထားတဲ့နိုင်ငံဖြစ်သလိုလူဦးရေ80ရာခိုင်နှုန်းကကြေးလက်မှာနေပြီးစိုက်ပျိုးရေးလုပ်ကြတယ်လို့အစိုးရရဲ့ထုတ်ပြန်ချက်တွေအရသိရပါတယ်။အဲ့လိုတနိုင်ငံလုံးအရလူဦးရေအများစုဖြစ်တဲ့တောင်သူလယ်သမားတွေရဲ့ဘဝဟာခုချိန်ထိအခက်အခဲမျိုးစုံကြုံနေရတာကိုလည်းကြားရပါတယ်။အများစုကလက်မြေအသိမ်းခံရအကျွေးတွေနဲ့လက်ပတ်ရသားသမီးတွေအိမ်နီးချင်းနိုင်ငံတွေထွက်ပြီးရွှေ့ပြောင်းလုပ်သားတွေဖြစ်ကြရလယ်မြေပြဿနာကိုဆန္ဒပြလို့တရားစွဲခံရထောင်ချခံရတာတွေလည်းခုချိန်ထိရှိနေသေးလို့သိရပါဗျ။အခုဆိုရင်လယ်မြေပြဿနာကြောင့်ထောင်ချခံနေရတဲ့တောင်သူလယ်သမားအယောက်40လောက်ရှိသေးတယ်လို့လယ်သမားရေးဆောင်ရွက်သူတွေကပြောပါတယ်။ဒါကြောင့်တောင်သူတွေလက်ရှိကြုံနေရတဲ့အခြေအနေနဲ့ပတ်သက်လို့သူတို့ကိုယ်တိုင်ပြောပြတာကိုကောက်နှုတ်တင်ပြပါမယ်။ ARD တိုင်းအင်ကဘူမျိုးနယ်ကကိုရာဇာမောင်ကအခုလိုပြောပြပါတယ်။
ကျွန်တော်တို့က ARD တိုင်းအင်ကဘူမျိုးနယ်မှာနေတယ်။ဆိုကျွန်တော်တို့အနားမှာလေ့ကျင့်ရေး6ဆိုတဲ့လေ့ကျင့်ရေးတက်ရှိတယ်ယခုတော့တိုင်းဘဟု5ဆိုတဲ့တက်ရှိတယ်ပေါ့အဲ့ဒီတက်ကသူတို့95 96မှာသူတို့ရောက်လာတဲ့အချိန်မှာတပ်ဝင်းကျင်မှာရှိတဲ့လယ်သမားတွေလုံနေတဲ့လယ်တွေကိုသူတက်ပိုင်သိနေတက်ပိုင်သိပြီးလယ်သမားတွေကိုသီးသားပြန်ချတယ်2012လေယာဉ်ဥပဒေထွက်တော့မယ်လဲဆိုလဲဆိုတော့သူကသီးသားမချတော့ဘူးလယ်သမားတွေရှိတဲ့လယ်တွေကိုလုံးဝသိမ်းလိုက်တော့အဲ့တော့လယ်သမားတွေကမကျေနပ်တော့ထုံထုံတိုက်ပွဲတွေဆင်နွှဲတယ်ဆင်နွှဲတဲ့လယ်သမားတွေအကုန်ဖမ်းခံရတယ်နောက်ဥဆောင်လယ်သမားတွေဆိုထောင်ချကြတယ်ပတ်ဝန်းနဲ့လယ်သမားတွေကြတော့ဒဏ်ငွေနဲ့ပြီးသွားကြတယ်ဆိုတော့ကျွန်တော်တို့ကဘလို့ဖြစ်နေလဲဆိုတော့ဒီလယ်သမားတွေကလက်ရှိလယ်လောက်ကမှမဟုတ်ဖက်နဲ့ကိုယ်လယ်ထဲမှာကိုကကျူးကျော်အဖြစ်နဲ့တရားစွဲဆိုခြင်းနဲ့ခံနေရတယ်အဲ့လိုမျိုးလယ်သိမ်းညာသိမ်းမခံတဲ့ဂျန်တဲ့လယ်သမားတွေကြလဲပြည်ပြင်းတဲ့ဈေးကွက်စနစ်မရှိဘူးတင်းနိုင်မှာကျွန်တော်တို့မှာမျိုးကောင်းမျိုးတန့်ရတာမျိုးမရှိဘူးဓာတ်မြေဩဇာသုံးဆွဲမှုဘိုင်းမှာလဲကျွန်တော်တို့နိုင်ငံကဓာတ်မြေဩဇာမထုတ်နိုင်ဘူးဂျူရီးယားလာတဲ့ဓာတ်မြေဩဇာသွင်းရတယ်တရုတ်ကလာတဲ့ဓာတ်မြေဩဇာတွေသုံးရတဲ့အခါမှာဓာတ်မြေဩဇာအိမ်မှာစဘာပင်ပနှစ်ရက်သားမှာဘယ်လောက်နှုန်းသုံးရလဲတေကကိုဘယ်လိုသုံးရမယ်ဆိုရလဲပဲအညှိုးမရှိဘူးကျွန်တော်တို့သိတဲ့ဘာသာစကားနဲ့လည်းရေးထားတာမျိုးမရှိဘူးဆိုတော့ကျွန်တော်တို့ကြုံသလိုသုံးနေရတယ်။နောက်စိုက်ပျိုးရေးဝန်ကြီးဌာနလက်အောက်မှာရှိတယ်ဒီဂျုံဆိုတဲ့စခန်းတွေဒီအဆောက်အဦတွေပဲရှိတယ်လက်တွေ့မှာကြာဒီဟာတွေကလည်းအသက်မဝင်တော့ဘူးကျွန်တော်တို့လယ်သမားတွေကိုကူညီဆောင်ရွက်နိုင်စွမ်းလည်းသူတို့မှမရှိကြတော့ဘူးမျိုးစစ်ဆိုလို့ရှိရင်လည်းကျွန်တော်တို့မှာမျိုးကောင်းမျိုးတန့်မရရှိဘူးလယ်သမားတွေကြုံသလိုဖြစ်သလိုဆိုင်နေရတယ်ဒီကွက်ကြတော့လည်းတီးနံတွေထွက်လာတဲ့အချိန်မှာစဘာစေးကမတီးမငိမ့်ဖြစ်တယ်နောက်အချင်းအတွဲတချို့နေရာမှာတင်းနှောင်းတဲ့စဘာဝယ်လို့ရှိရင်16ပြီဆိုတဲ့ဟာနဲ့ဝယ်တယ်တချို့နေရာမှာ18ပြီ4လို့အချင်းအတွဲလည်းမမှန်ကန်ဘူးကုန်တယ်ရဲ့နောက်ဈေးကစားမှုမှာလည်းကျွန်တော်တို့လက်ထက်မှာစဘာတွေရှိနေတဲ့အချိန်ကြလို့ရှိရင်ဈေးကထိုးကျသွားတယ်ကျွန်တော်တို့လက်ထက်မှာစဘာတွေမရှိတော့တဲ့အချိန်ကြလို့ရှိရင်မြင့်တက်သွားတယ်နောက်ဒီနေ့ဆိုလို့ရှိရင်ကျွန်တော်ဘာခံစားရလဲဆိုတော့မပဲရာသီဥတုဒဏ်ကိုလည်းခံရတယ်လက်သမားတွေကမပဲပဲလဲရှုံးရတယ်စဘာကြမှာကြလဲဒီဖြက်ပိုးတွေတီးနှံပိုးတွေနဲ့ဆိုတော့ဖြက်ပိုးတွေမှာကြတော့လဲကျွန်တော်တို့ကြတော့ဒီဘဟုတုတအသည့်အမြင်အားနည်းတဲ့အတွက်ကျွန်တော်တို့ခံစားရတယ်ပေါ့ဒါတွေကိုအကူညီမဲ့သူမရှိသလိုဖြစ်နေတယ်ကျွန်တော်တို့မှာကျွန်တော်ကိုယ်တိုင်ကလည်းခုလက်ရှိအခြေအနေမှာကိုပဲစဘာရှိရေးကဖြတ်ပိုးကြလိုက်လို့တပင်းမှမရိတ်ကြတော့နောက်စိုက်ပျိုးစရိတ်စိုက်ပျိုးစရိတ်ဆိုတာကလည်းလက်ရှိစိုက်ပျိုးစရိတ်ကတရားသီးမှာမဖြစ်မနေပြန်ဆက်ကြမယ်ဆိုလို့ရှိရင်အပြင်က5ချက်တို့10တို့နဲ့ဆွဲဆက်လိုက်ကြတယ
်ပကိုးတိုင်းအင်းတကောမြို့နယ်မှာတော့လက်နက်ခဲမီးကြောက်တက်ကနေပြီးတော့တင်းထားတဲ့မြေတွေကြောင့်ဒုက္ခရောက်နေရတဲ့အကြောင်းကိုလယ်သမားတဦးဖြစ်တဲ့ဒေါ်ထေးပိုကအခုလိုပြောပြပါတယ်
96 ကအေက9460ကျော်ကိုကျမတို့သိမ်းခဲ့တယ်လေအမှတ်တရခဲမီကြောင့် CAD တက်ကတိမ်းပြီးတော့လေတက်ကို840ရေကဒါသမ93ကိုပေးလိုက်တယ်နောက်ပြီးတော့စစ်တပ်တွေကိုလေအဲ96တိမ်းပြီးတဲ့ကျမတို့တီးစားကတွေလည်းပေးခဲ့ရတယ်2017အထိကျမတို့ပေးရတယ်2012ကျတော့ကျမတို့မပေးတော့ဘူးအဲ2012တီးစားကမပေးတဲ့ကျမတို့အခုတောက်ချောင်းပြဿနာမျိုးမျိုးလုပ်တယ်ဟိုတစ်တစ်ရှစ်တစ်ကိုရဆိုလဲအဲ့ဒီအမားတွေဆိုအတက်လို့အဲ့ဒါသူတို့အခုအာရောဒီမှာမရပါနဲ့လေဦးလေသူတို့အလုံးမခံဘူးဧက200ကျော်လောက်ရှိတယ်990တုံညာတက်သမအောင်ဆွန့်လွတ်တာလေအခုချိန်ကြီးကျမတို့ပြေဝကျမရသေးဘူးအခုကျမတို့ကတကယ်ခက်ခဲနေတာတော့ကျမတို့ကြောင်းသားတွေဟိုထွက်စရာလမ်းပေါက်မရှိဘူးဆရာဒီတက်ကလည်းတကောင်နှစ်ချက်ပိတ်တယ်ဒီလေတက်ကလည်းနှစ်ချက်ပိတ်ထားတယ်ကျမတို့တောင်သူတွေကအလေကောင်ကဖြစ်နေတယ်တက်တရားပြောတဲ့အခါကျတော့ဆယ်မြောင်းကသွားပါလို့ပြောတယ်ဆယ်မြောင်းကသွားပါဆိုတော့လေကျမတို့ဆယ်မြောင်းကထွက်ဖို့ကမိုးတမလောက်ရွာလို့ရှင်ကျမတို့ဆယ်မြောင်းကလုံးဝထွက်လို့မရဘူးဆရာသူတို့အုတ်တိုင်းခတ်ပြီးတော့ကျမတို့ကိုလည်းနှင်မှာပဲနှင်လို့ရှင်ဒီတောင်ကြီးနဲ့သမားတွေအကုန်ထွက်ကမှာပဲကျမတို့သူတို့ကလည်းမြေရောချင်းဟွေရောချင်းမြင်းနာချင်းရွှေပြောင်းချင်းတွေပေးချစ်ပြီးပါပြီလို့သူတို့ကအခုဘိုးကျော်ဝင်လေဆွတ်ဆွတ်တဲ့စားထဲမှာအဲ့လိုထည့်ရေးထားတာဒါပေမဲ့ကျမတို့တောင်ကြီးနဲ့သမားတွေကလည်းဘာရောချင်းဘာမြင်းနာချင်းမှမရခဲ့ဘူးကို90 90မြေတကွက်ဆိုတာလေကျမတို့ကယူခဲ့ပေမဲ့လေလောက်ကန်စားတော့လို့မရလို့အခုချိန်ထိကျမတို့နေရမှာကျမတို့လောက်ကန်စားတော့တယ်တော်တော်ကိုခက်ခဲရောက်နေတာပါမိဘဘိုးဘွားရှင်ဆက်ကလောက်ကန်စားတော့လာတဲ့လေတွေကိုကျမတို့ပြန်ပြီးလှုပ်ချင်ပါတယ်လို့
မကွေးတိုင်းဆလင်းမြို့နယ်တောစင်ရွာကလေသမားမမချူကတော့သူတို့မှာစစ်တပ်ကတင်ထားတဲ့မြေတချို့ပြန်ရပေမဲ့နောက်ပိုင်းမှာတော့ပုဂ္ဂလိကအချင်းချင်းပိုင်ဆိုင်မှုအငင်းပွားရပြီးတရားဥပဒေအရမျက်မျက်တတဖြည့်ရှင်းပေးနိုင်မဲ့အခြေအနေမရပဲဖြစ်နေတယ်လို့ပြောပြပါတယ်
ဆက်လိုက်ရနှင်းငါးငါးတက်ကြလေဒီမှာတော့ဒီမှာဥလက်ဖေတော်ဝင်းရဲ့သမီးပါဥလက်ဖေနာမည်နဲ့အသိခံရပါတယ်အဲ့လိုအသိခံရပြီးတော့ဒီမှာတော့အစူသင်းစနစ်နဲ့စစ်တပ်ထဲကိုပြန်လောက်ခဲ့ရပါတယ်ပြန်လောက်ခဲ့ပြီးတော့2013ခုနှစ်မှာဒီမှာတော့ရဲ့လေယာဉ်ကြီးပြန်ရရှိခဲ့ပါတယ်အဲ့လိုရရှိပြီးတော့2013ခုနှစ်မှာပဲဒီမှာပုံစံခုနှစ်လျှောက်ခဲ့ပါတယ်။အခုစစ်တပ်ကလည်းစာရဲစာတမ်းနဲ့တကွာပြန်ပြီးခဲ့ပါတယ်။အဲ့ဒီကလေးအများကြီးရှိတဲ့နေ့က6ရက်က97ကိုပဲပုံစံခွင့်ရရှိခဲ့ပါတယ်။ပုံစံခွင့်ရရှိခဲ့ပြီး2014ခုနှစ်မှာအောက်ချုပ်ရေးမှုအဟားတဲ့နေပြီးတော့ပြန်ရှိနေတဲ့အိကလေးဖျဲကင်းကစားပါတယ်။2015ခုနှစ်မှာဒီမှာတော့ပုံစံခွင့်ရရှိပြီးသားကိုနေရာမြေအငင်းပွားမှုဖြစ်ခဲ့ပါတယ်။အားလေအောက်ချုပ်ရင်းမှုအဟောင်းနဲ့မြေတိုင်းစည်းရေးတွေတောက်ကြံတဲ့ကြောင့်ဒီမတို့မှာအခက်အခဲတွေကြုံတွေ့ခဲ့ရပါတယ်။အားနဲ့ပုံစံခွန်ရပြီးသားကိုတဝက်ခွဲပြီးခံရပါတယ်။တဝက်ခွဲပြီးခံပြီး2016ခုနှစ်3လ2016မှာဒီမလည်းမြေတွေကနှမ်းမျိုးဖြစ်စည်းခံရပါတယ်။အခုလည်းဒီမအခုအဲ့ရတဲ့ပြန်24ရက်နေ့မှာမင်းဘူးကိုဒီမဝင်တော့လဲမင်းဘူးကလည်းဗက်လိုက်တာပါပဲ။ဗက်လိုက်ပြီးဆိုဒီမတို့ကိုအခုစားရည်အတင်မခံပါဘူး။ပါတယ်မခံရပဲကျမတို့မန်းငောက်ပြောဆိုရလေခံရပါတယ်ကျမတို့တောင်းလို့ရမှာစင်းရဲသားတွေကတော့ဝန်ထမ်းတွေအမှန်အငောက်တွေပဲမတရားခံနေရပါတယ
်ရန်ကုန်တိုင်းတွန်းနေမြို့နယ်မှာဆိုရင်လဲစစ်တပ်ကနေပြီးတော့ပြန်ပေးတဲ့လဲတွေကိုစီပင်ဌာနကယူလာပြီးတီးစားချထားတဲ့အပြင်အဲ့ဒီလဲတွေတဲ့ကိုမူလတောင်းသူတွေမဝင်နိုင်အောင်ပုံမှန်144ထုတ်ထားတဲ့အထိဖြစ်နေတယ်လို့ပြောကြပါတယ်ဒီအခြေအနေနဲ့ပတ်သက်လို့လဲသမားရေးဆောင်ရွက်သူတူဦးဖြစ်တဲ့ကိုအောင်စောထက်ကအခုလို့ပြောပြပါတယ်
တို့ဒီတမရှိရလေသမားရေဆိုလို့ချင်းတက်ကစွန့်လွတ်ပြီးပြီဟိုအစိုးရတက်တန်းနေရဒီအစိုးရသူဟိုအစိုးရ decision ကိုသူတို့ကဆုံးဖြတ်ချတာတော့သူတို့အကောင့်ထဲပေါ်ရမှာပေါ့နော်ပေါ်ရမှာအဲ့ဒါကိုပေါ့ဒီရန်ကုန်မြို့တော်စီပင်တာယာရေးပေါ့နော်အဲ့လိုမျိုးနေရာကနေပြန်ပြီးတော့ယူခဲ့ပုဂ္ဂလိကလုပ်ငန်းရှင်တွေကိုပြန်ပြီးတော့ငါစားတယ်ငါစားပြီးတော့ပေါ့နော်ပုံမှန်144ထုတ်ထားတဲ့နေရာတွေကျွန်တော်လေ့အောင်ရှိပါတယ်ဒီပုံမှန်144ကိစ္စလို့ကျွန်တော်အစဉ်အမြဲတင်ပြရတယ်ပေါ့နိုင်ငံတော်အတိုင်းအတာရုံးထိဒီလိုရှင်ပေါ့တော်တော်ကိုယ်စလဲတော်ကြီးတွေကလည်းပူပေါင်းပါဝင်ဆောင်ရွက်မှုမရှိကြဘူးပေါ့နော်ရန်ကုန်တိုင်းထဲမှာသူတော်တော်ဆိုးပါတယ်ဒီလေယာဉ်မီးသိဆိုင်နဲ့ပတ်သက်တိုင်းကြီးခံရတဲ့တောင်းမှုလေသမားတွေကတော်တော်ကြုံတွေ့နေရတယ်ဟိုစားရီတင်ထားတာပဲရှိတယ်ဆိုးရပိုင်းဌာနဆိုင်ရာဖွဲ့စည်းတွေကလည်းပေါ့ဟိုထဲထဲဝင်ဝင်လုပ်ပေးခြင်းလည်းမရှိဘူးဒီလေသမားတွေကိုလည်းပေါ့သိပ်ပြီးတော့မျက်ပွဲပြုထားတာများတယ်ပေါ့နော်အဲ့လိုဖြစ်နေပါတယ
်ဒီကနေ့ကြာရောက်တဲ့တောင်းသူလေသမားနေအဖြစ်ဒေသအသီးသီးကတောင်းသူလေသမားတွေကြုံနေရတဲ့အခြေအနေတွေကိုစူးစီးတင်ပြလိုက်တာပါခင်ဗျာ